ထိုင်းနိုင်ငံတောင်ပိုင်းမှာစစ်ကြွဆေးပြားထုတ်လုပ်နေတဲ့မြန်မာနိုင်ငံသားတဦးကိုထိုင်းရဲတပ်ဖွဲ့ကမနေ့ကအသေးပြစ်ခတ်ဖမ်းဆီးခဲ့ပြီးတဲ့နောက်နေအိမ်ကိုရှာဖွေရမှာစစ်ကြွဆေးပြားတွေစစ်ကြွဆေးထုတ်လုပ်တဲ့ဆက်တွေပါဖမ်းဆီးရမိခဲ့ပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံနကွန်စီသမရခရိုင်ထုံးစွန်မြို့ပထမလမ်းမပေါ်မှာရှိတဲ့နှစ်ထပ်အိမ်တစ်လုံးမှာနေထိုင်နေတဲ့အသက်32နှစ်အရွယ်မြန်မာနိုင်ငံသားမောင်ဦးကိုထိုင်းရဲတပ်ဖွဲ့ကမူရစေဝါဝယ်ယူတဲ့အတွင်ဆောင်ပြီးစိတ်ကြွဆေးပြားတစ်ပေါင်းကိုစတင်ဝယ်ယူခဲ့တာပါစိတ်ကြွဆေးပြားနဲ့သူတို့လိုက်တဲ့သူကိုထိုင်းရဲတွေကဖမ်းဆီးပြီးတဲ့နောက်ရဲတွေကသူ့ကိုဝိုင်းထားပြီဆိုတာသိလိုက်ချိန်မှာသူဟာတနက်နဲ့ခုခံပစ်ခတ်ပြီးရဲသားတွေကိုတိုက်ပြီးဖျက်သွားတာကြောင့်သူ့ကိုထိုင်းရဲတွေကအသေးပြစ်ခတ်ဖမ်းဆီးလိုက်တာဖြစ်ပါတယ်။အမှတ်၈ဒေသရဲမှူးစူတီချိုင်းဝဌနာကွန်ကတော့ဒီဇင်ဘာလ၁ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအခုလိုပြောဆိုသွားပါတယ်။ဒီမြန်မာနိုင်ငံသားမောင်ဦးဆိုသူကိုကျွန်တော်တို့ထိုင်းရဲတပ်ဖွဲ့ကလိုက်နေတာကြပါပြီ။သူဟာထိုင်းနိုင်ငံကဖုံးကရန်ထုတ်ထားတဲ့သူတဦးဖြစ်ပါတယ်။ထိုင်းမြောက်ပိုင်းကမူရစ်ကုန်ကျန်းတွေကိုတဲဆောင်လာပြီးထိုင်းတောင်ပိုင်းမှာအထူးကပြန်ပြူးနေသူဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့တာပါထိုင်းရဲကအလိုရှိနေသူမူရစ်စေဝါထုတ်လုပ်ရောင်းချနေတဲ့မောင်ဦးဟာထိုင်းနိုင်ငံသူတဦးနဲ့အိမ်တော်ပြုထားပြီးမြန်မာနိုင်ငံကူးလက်မှတ်ကိုကန်ဆောင်ထားသူတဦးဖြစ်ပါတယ်သူနေထိုင်တဲ့အိမ်မှာတော့စိတ်ကြွစေကြထုတ်လုပ်တဲ့စက်တွေနဲ့ကာလတန်ဖိုးဘန်းငွေတန်ပေါင်း100ကျော်တန်ဖိုးရှိတဲ့မူရစ်စေဝါတွေကိုလည်းဖမ်းမိခဲ့ပါတယ်ဒီအပိုင်းအတွင်းမှာပဲထိုင်းမြောက်ပိုင်းမှာစိတ်ကြွစေကြတွေတန်းနဲ့ချီပြီးဖမ်းမိနေတာပါနိုဝင်ဘာလ30ရက်နေ့တုန်းကတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်တွေကမေလ30ရက်စခန်းကိုထိုင်းနယ်စပ်ကောင်တပ်ကရှောက်တခင်ရှာဖွေစစ်ဆေးမှုလုပ်ခဲ့ရမှာတော့အမျိုးသမီးတဦးအပါဝင်ဒုက္ခသည်၄ဦးထံကနေစိတ်ကြွဆေးကြ100လောက်ကိုလည်းဖမ်းမိခဲ့ပါတယ်ရှင်